American Bureau of Tobacco New Orleans မြို့မှာလူတွေထောင်ထဲကြည်တည်ဆုံးရတဲ့ Katrina Hurricane မုန်တိုင်းတိုက်ခိုက်တာခံခဲ့ရတဲ့ဆန်နီပြည့်အထိမ်းအမှတ်ဖြစ် American သမ္မတဟောင်း George W. Bush ဒီကနေ့ News Orleans မှာမင်းကွန်းစကားပြောကြားမှာပါ။မနေ့ကကြာပြီးနေတုန်းကလည်းလက်ရှိသမ္မတ Barack Obama ဟာ New Orleans မြို့ကိုတောက်ရောက်ခဲ့ပြီးတော့လူပေါင်း1800တည်ဆုံးပြီးအင်ဂျင်သတင်းပျက်စီးခဲ့ရတဲ့ Katrina မုန်တိုင်းတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ပိုင်းမျိုးပြန်လည်ထူထောင်ရေးကြိုးပမ်းခဲ့ကြတဲ့ပြည်သူတွေကိုချီးကျူးစကားဆိုရင်တွေ့ဆုံနှုတ်ဆက်ခဲ့ပါရယ်ဟာရီကိန်းမုန်တိုင်းကြောင့်ဆူဆူရွာရွာထိခိုက်ပျက်စီးခဲ့ရတဲ့ Lower Nin ရပ်ကွက်ကအသစ်ပြန်လည်ဖွင့်လှစ်ထားတဲ့လူမှုစင်တာတစ်ခုမှလည်းသမ္မတဥပမာမနေ့ကမင်ကွန်းပြောခဲ့ပါရယ်ရည်ကြီးမှုတန်ဆူဆူရွာရွာခံရပြီးတဲ့နောက်ပိုင်းမျိုးပြန်လည်ထူထောင်ရေးနဲ့ဖွံ့ဖြိုးတိုးတက်လာအောင်ထူးထူးခြားခြားဆောင်ရွက်နိုင်ခဲ့တဲ့ပေါ်သမ္မတဥပမာကမိမောင်းထုတ်ပြောကြားသွားခဲ့ပါရယ်ခင်ဗျာ